မြန်မာနိုင်ငံပါဝင်နိုင်ငံတချို့ရဲ့ကုလသမဂ္ဂကိုယ်စားပြုမှုဆိုင်ရာအပြိုင်တင်သွင်းချက်တွေကိုဖြေရှင်းပေးရမယ်။ကုလသမဂ္ဂကိုယ်စားလှယ်စစ်လက်ခံရေးကော်မတီ Credential Committee အဖွဲ့ဝင်နိုင်ငံတွေကိုအင်္ဂါနေ့ကစတင်နဲ့86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံကနေအတည်ပြုခန့်ခဲ့ပြီးဖြစ်ပါတယ်။ဒီဒီချိန်ကော်မတီမှာဘာဟာမတ်၊ဘူတန်၊ချီလီ၊တရုတ်၊နမီးဘီယား၊ရုရှား၊ဆီယရာလီယွန်၊ဆွီဒင်နဲ့အမေရိကန်နိုင်ငံတို့ပါဝင်တဲ့အကြောင်း86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံဥက္ကဋ္ဌအဗ်ဒူလာရှာဟစ်ကအင်္ဂါနေ့မှာကြေညာပါတယ်။မနေ့ကလုပ်တဲ့85ကြိမ်မြောက်အထွေထွေညီလာခံပိတ်ပွဲနဲ့86ကြိမ်မြောက်အထွေထွေညီလာခံဖွင့်ပွဲအခမ်းအနားတွေကိုကုလသမဂ္ဂဆိုင်ရာလက်ရှိမြန်မာတမ်မကြီးဦးကျော်မိုးထွန်းတက်ရောက်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံး Facebook မှာဓာတ်ပုံတွေနဲ့အတူဖော်ပြထားပါတယ်။အထွေထွေညီလာခံကာလအတွင်းသက်ဆိုင်ရာနိုင်ငံအသီးသီးလိုက်မင်းငွန်းပြောမဲ့အစီအစဉ်နဲ့မှာမြန်မာနိုင်ငံဟာစက်တင်ဘာလ28ရက်နေ့အစီအစဉ်နဲ့မှာပါဝင်ပေမဲ့တမ်မကြီးဦးကျော်မိုးထွန်းမင်းငွန်းပြောခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ Foreign Policy Magazine ရဲ့စက်တင်ဘာလ23ရက်နေ့ Online သတင်းဆောင်ပါတစ်ပုဒ်မှာတော့အမေရိကန်နဲ့တရုတ်တို့နောက်ွယ်မှာညှိနှိုင်းပြီးမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုယ်စားပြုမှုကိစ္စကိုလာမယ့်နိုဝင်ဘာလကျမှသာ Credential Committee မှာဆွေးနွေးဖို့သဘောတူခဲ့ကြတဲ့အကြောင်းကုလသမဂ္ဂသတင်းရင်းမြစ်တွေကိုကိုးကားပြီးတော့ရေးထားပါတယ်။ဂျာကာလာမျိုးသားညွေဆိုရ NUG ရဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆဆာကတရားဝင်မှုရဲ့မူလအစရာမြန်မာလူထုရဲ့ဆန္ဒအပေါ်မှာပဲတကယ်တမ်းမူတည်ပါတယ်။မြန်မာလူထုဟာသူတို့ရဲ့ဆန္ဒကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေမှာပေါ်ပြခဲ့ကြပြီးပါပြီ။ကုလသမဂ္ဂတာဝန်ကမြန်မာလူထုဆန္ဒအတိုင်းလှုံ့ဆော်ပေးဖို့ပါဒါကတာဝန်ပါပဲလို့ VOE ကိုပြောပါတယ်ဒါအပြင်ကုလသမဂ္ဂအနေနဲ့နိုင်ငံရေးတသက်ကိုသာမကြည့်ပဲတကယ်ကိစ္စရပ်တွေကိုကြည့်တင်ပါတယ်လို့လည်းဒေါက်တာဆဆာကပြောပါတယ်